ကိုရိုနာရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တဲ့လူနာ၅ဦးရဲ့အခြေအနေကိုပြောပြပေးပါမယ်COVID-19 ကိုရိုနာရောဂါတန်တရားနဲ့ကျိုင်းနုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30ရွယ်အမျိုးသားတဦးဟာမနေ့ကညမှာပဲသေဆုံးသွားပါတယ်။အဲဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာရောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူ့မှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်။အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုဓာတ်ခွဲနမူနာပေးဖို့စီစဉ်နေတယ်လို့သိရပါတယ်။
ဒီကပေါ့နော်ဒီဆိုင်တော်စေယုံကစောင့်ကြည့်လူနာတဦးက9နာရီခွဲမှာတည်ဆုံးသွားတယ်သူရဲ့သက်ခွင့်နမူနာကိုတော့ဒီနေ့မှာအနေရှောက်ကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းမိတာပါ
ဟုတ်ပါတယ်အနေရှောက်ပေါ့ဒီကိုလုံနေပါတယ်
အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်မရှိသလိုကိုဗစ် -19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်တခွဲအတီမပြူနိုင်သေးပေမဲ့သူ့ရဲ့ငကူယောဂအခန်းတွေကြောင့်သိဆုံးရတယ်လို့လက်တလုံးမှာသုံးသပ်ထားတဲ့အကြောင်းကိုဗိုလ်ဟုကူးဆက်ယောဂတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်
။ကျန်းတော်လူနာဆိုလဲသူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်စီတိကြပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူးသွေးထဲမှာလည်းပိုတက်ဆီယံလက်ကျတယ်ဆုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူးဒါကြောင့်သေးတယ်ဖြစ်ပါတယ်
ကိုရိုနာရောဂါတန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံနေရသူတွေကမန္တလေးကန်တော်နတီဆေးရုံမှာတက်ရောက်ကူတာနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနေ့နက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။လူနာရဲ့ရောဂါရာဇဝင်နဲ့သွေးစစ်ချက်အဖြေတွေအရသွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်တည်ဆုံတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာရောဂါမရှိဘူးလို့တခွဲစစ်ဆေးချက်တွေအရသိရပါတယ်။အခုလ5ရက်နဲ့6ရက်နေ့တုန်းကလည်းကိုရိုနာရောဂါတန်တရားနဲ့စောင့်ကြည့်လူနာ3ဦးဟာဆေးရုံတွေစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တာဖြစ်ပြီးသူတို့3ဦးစလုံးမှာကိုရိုနာရောဂါပိုးမရှိကြောင်းကိုအတည်ပြုထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာအခုချိန်ထိမရှိသေးပေမဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတော့ပြည်သူလူထုအနေနဲ့ချိုတင်ကာဝေးရေးနည်းလမ်းတွေကိုလမ်းညွှန်ထားပါတယ်
။ကျမတို့သတိပေးမှကြားချက်ကတော့ပြည်သူလူထုအနေနဲ့ဆိုလို့ရှိရင်အဓိက main check ကတော့လူထုတတ်တဲ့လုံးဝမတော်ဘူး။တန်းနဲ့မျက်နှာရည်နှာခေါင်းနဲ့ပြဿနာတွေမထိပါနဲ့။ချောင်းဆိုးနာချင်းအုပ်ဆိုးပါဘူးကလက်ဆေးဖို့လက်ဆေးဖို့ကြာအနည်းဆုံးစက္ကန့်20ကြာရင်းနဲ့ဆက်ပြန်နဲ့ဆေးတာအကောင်းဆုံးမှာမရနိုင်တော့ဟန်းဆန်စိုက်စားပေါ့နော်။ 70% ကောပါတယ်။လက်ဆေးဆက်ပြန်ချင်းရင်းနဲ့ဆေးလို့ရတယ်။ကိုခါအောင်တခြားကောင်းအောင်တော့ပြည်သူလူထုအမှချင်တာဒီချက်တွေပါပဲ။
အခုနှစ်ဇန်နဝါရီလ31ရက်ကနေမတ်လ18ရက်မနေ့ကအထိမြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာ144ဦးရှိခဲ့ပြီးတော့ကိုရိုနာရောဂါဖြစ်ပွားနေသူတော့မရှိသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က COVID-19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိအရေးကြီးပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေဆိပ်နဲ့နိုင်ငံတကာဝန်ထွက်ပေါက်တွေမှာပါယောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်ငှဉ်လှုပ်ဆောင်နေတယ်လို့သိရပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း166နိုင်ငံကိုကူးစက်ခဲ့ပြီးတော့ဒီကနေ့မတ်လ18ရက်စီးရင်အရာလူပေါင်း2,000ကျော်ကူးစက်ခံခဲ့ရတာပါ။သေဆုံးသူကတော့8,000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျမစုစုပါရန်ကုန်ကနေတင်ပြပို့ထားတာပါ။